ဩစတြေးလျနိုင်ငံမှာဒီနေ့ COVID-19 ရောဂါကူးစက်သူစံချိန်တင်မြင့်တက်ခဲ့တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောကြားလိုက်ပါတယ်။သေဆုံးသူ2ဦးအပါအဝင်ရောဂါကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့တာဖြစ်ပြီးကူးစက်မှုတွေကအဓိကအဖြစ်ညူးဆောက်သွေးပြည်နယ်မှာဖြစ်ပြီးဒေါက်တာဗိုင်းရပ်စ်မျိုးကွဲကြောင့်ကူးစက်မှုတွေနောက်ထပ်မပြတ်အောင်လုပ်တဲ့အနေနဲ့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာနေကြဖို့ကိုလည်းအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းညူးဆောက်သွေးပြည်နယ်မှာရောဂါကူးစက်သူ316ယောက်ရှိခဲ့တယ်လို့ပြည်내ကျန်းမာရေးဝန်ကြီး Brett Hazard ကသတင်းတောက်တွေကိုစင်နီမြို့မှာဒီနေ့ပြောပါရယ်။ဒါဟာကရောဂါစတင်ချိန်ကစပြီး New South Wales ပြည်내မှာတရအတွင်းကူးစက်မှုအများဆုံးလည်းဖြစ်ပါရယ်။ဒါပြင် Victoria ပြည်내မှာလည်းကူးစက်သူ29ယောက်ရှိခဲ့ပြီးတော့ဒါဟာအခုနှစ်တွင်းနေစဉ်ကူးစက်မှုမှာအများဆုံးစတင်ချိန်ဖြစ်ပါရယ်။ Queensland ပြည်내မှာတော့မနက်ဖြန်နေ့လယ်မှာလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့ချမှတ်ထားတဲ့အမိန့်ကိုရုတ်သိမ်းဖို့လုပ်နေချိန်မှာပဲနောက်ထပ်ကူးစက်သူ13ယောက်ကိုတွေ့ရှိခဲ့ပါရယ်။မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာတော့ဒီနေ့မှာကူးစက်သူ 23,383 ယောက်ရှိခဲ့ပြီးသေဆုံးသူကတော့212ယောက်ရှိတာကြောင့်ဒါဟာနေ့စဉ်ကူးစက်မှုနှုန်းရောသေဆုံးမှုနှုန်းမှာပါအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းဘက်ကဗိုင်းရပ်စ်ကာကွယ်ဆေးထိုးသူတွေတိုးလာတာကြောင့်အခုဆိုရင်တိုင်းပြည်ရဲ့လူဦးရေထပ်ဝလောက်ဟာကာကွယ်ဆေးထိုးပြီးနေကြပြီဖြစ်တယ်လို့အင်ဂျီရောကမနေ့ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။